ဆိုရကိုပေးစရာရှိတဲ့အခွန်မပေးဘဲတိတ်ရှောင်နေသူတွေကိုအေးအေးယူပြီးစနစ်တကျအခွန်ကောက်ယူဖို့မေလ18ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်အစည်းအဝေးမှာဆွေးနွေးသွားကြပါတယ်အခွန်ဆောင်ရမှာကိုပြည်သားနဲ့ရှောင်နေတာဖြစ်လို့ပညာပေးစည်းရုံးတာမျိုးမလုပ်တော့ဘဲဥပဒေအတိုင်းသိသိရောက်ရောက်အေးအေးယူဖို့ပြောဆိုကြပါတယ်လုပ်ငန်းရှင်တွေကအစိုးရကိုအယုံအကြည်မရှိလို့အခွန်မဆောင်တာလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ဘာလုံငန်းမှမပြဘဲချမ်းသာနေသူတွေကိုလည်းစစ်ဆေးပြီးအခွန်ကောက်ယူဖို့လိုအပ်တယ်လို့အကြံပေးကြပါသေး။ဦးသိန်းစိန်အစိုးရလက်ထက်ကလည်းမှတ်ပုံတင်ထားပြီးအခွန်မဆောင်တဲ့ကုမ္ပဏီ1000ကျော်ရှိကြောင်းသိရပါသေး။ကုမ္ပဏီအပြည့်မှတ်ပုံတင်ထားပြီးမှအလုံးမလုံးတဲ့ကုမ္ပဏီတွေလည်းဒီထဲမှာပါဝင်နိုင်ပါသေး။ကုန်းတွယ်လုံငန်းကုန်နဲ့ဝင်ငွေကုန်ကိုရှင်းပြတဲ့အောက်ကွန်ဥပဒေကို2014ခုနှစ်မတ်လ28ရက်နေ့မှာထုတ်ပြန်ပါလေ။အင်းဒီဆိုရတဲ့လာ2019မလာတရနေ့မှာအခွန်အောက်ဥပဒေပြဋ္ဌာန်းပြန်ပါတယ်အဲ့ဒီနောက်အခွန်ဆိုင်ရာကြေညာစာ73ခုထုတ်ပြန်ပြီး2018မလာ30ရက်နေ့မှာအခွန်အောက်ဥပဒေကိုပြဋ္ဌာန်းလိုက်ပါတယ
်ဒါပေမဲ့ဥပဒေတွေပြဋ္ဌာန်းတိုင်းရသင့်ရတိုက်တဲ့အခွန်အောက်ကိုရလိမ့်မယ်လို့အာမမခံနိုင်ပါဘူးအခွန်အောက်ဆိုတာအစိုးရနဲ့ပြည်သူလူထုကြားထားရှိတဲ့လူမှုပဒေညင်သဘောတူညီချက်တစ်ခုဖြစ်နေတာမို့အပြန်အလှန်တာဝန်သိဖို့လိုကြောင်းမကြာမီကထုတ်ဝေတဲ့ Asia Foundation စာရန်းမှာဖော်ပြထားပါတယ်အခွန်အောက်ဆိုင်ရာပြည်သူသဘောထားကို James Owen နဲ့ Hema Thun တို့ကတင်ပြထားတာဖြစ်ပါတယ်ရန်ကုန်ဖအံနဲ့တောင်ကြီးကမြို့သူမြို့သား1400ကိုမေးမြန်းစုံစမ်းပြီးအခွန်နဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားတွေကိုဖော်ပြထားတာပါရန်ကုန်နိုင်ငံရေးသိပ္ပံနဲ့ Asia Foundation တို့ပူးတွဲထုတ်ဝေတဲ့2019မြို့ပြလူနေမှုဘဝစစ်တမ်းပါအချက်လက်တွေကိုအခြေခံပြီးရေးသားထားတဲ့အခွန်အောက်နဲ့ပြည်သူအမြင်စာရန်းဖြစ်ပါတယ
်။တိုင်းလူပြည်သားကအခွန်ဆောင်ဖို့တာဝန်ရှိတယ်လို့အစိုးရကလည်းအခြေခံဝန်ဆောင်လုပ်ငန်းတွေလုပ်ပေးဖို့လိုပါသေး။ဒါပေမဲ့မြန်မာပြည်မှာတော့နှစ်ဖက်စလုံးကတာဝန်မကျေသလိုဖြစ်နေပါသေး။2016-19ဘန်ဒါနှစ်မှာအခွန်ပမာဏဟာတိုင်းပြည်အသတင်းထုတ်လုပ်မှုရဲ့6ရာခိုင်နှုန်းသာရှိပါသေး။အလားတူဝင်ငွေရှိတဲ့နိုင်ငံတွေမှာ10ရာခိုင်နှုန်းက20ရာခိုင်နှုန်းအထိအခွန်ရကြတဲ့အတွက်မြန်မာရတဲ့ပမာဏဟာအလွန်နည်းနေပါသေး။ဝင်ငွေကုန်ကုန်သွယ်လုပ်ငန်းကုန်နဲ့ပစ္စည်းကုန်နဲ့ပတ်သက်တဲ့ပြည်သူသဘောထားကိုစာရမ်းမှာဖော်ပြပြီးအခောက်အခွန်အပေါ်စီးပွားရေးလုပ်ငန်းရှင်နဲ့ကျေးလက်လူထုထားရှိတဲ့သဘောထားကိုတော့ခြံလှပ်ထားပါသေး။ဝင်ငွေကုန်ကိုဝင်ငွေအနည်းများလိုက်ပြီးပြည်တွင်းအခွန်ဦးစီးဌာနကကောက်ယူပါတယ
်အလုသမားစီကရတဲ့အခွန်ကိုကုမ္ပဏီကပြည်တွင်းအခွန်ဦးစီးဌာနကိုလွှဲပြောင်းပေးရပါတယ်ဒါပေမဲ့တစ်နှစ်ဝင်ငွေသိန်း20အောက်မှရှိသူတွေဟာဝင်ငွေကင်းလွတ်ခွင့်ရပါတယ်သိန်း20ကျော်လာရင်တဖြည်းဖြည်းတိုးမြင့်ကောက်ယူတာမို့ဝင်ငွေရဲ့25ရာခိုင်နှုန်းအထိကောက်ယူပါတယ်ကုန်သွယ်လုပ်ငန်းကုန်ကတော့စားသုံးကုန်ရောင်းရငွေနဲ့ဝန်ဆောင်မှုကရတဲ့ငွေအပေါ်စီးကျက်တဲ့အခွန်ဖြစ်လို့ရည်ဝရအားဖြင့်စားသင့်ငွေရဲ့900ခန့်နှုန်းကောက်ခံပါတယ်။ကုန်သွယ်လုပ်ငန်းကုန်ကိုနိုင်ငံအတော်များများမှတပြေးညီကောက်ခံလေးရှိပါတယ်။မြန်မာပြည်မှာတော့မြို့ပြလုပ်ငန်းတွေမှသာစီးကျက်ပြီးပြည်သူရောင်းဝယ်မှုမှကောက်ခံလေးမရှိပါဘူး။ကိုယ်ပိုင်အိမ်မီနဲ့အိမ်မီငှားရမ်းရင်ပစ္စည်းကွန်ဆောင်ရပါတယ်။ပေးရမယ့်စားသင့်ဝင်ငွေကွန်ရဲ့100ခန့်နှုန်းဟာပစ္စည်းကွန်ဖြစ်ပါတယ်။
မေးမြန်းခံရသူ50ရာခိုင်နှုန်းကျော်ဟာဝင်ငွေကုန်ကိုကြားပူးကြပြီး90ရာခိုင်နှုန်းဟာကုန်သွယ်လုပ်ငန်းကုန်ကိုသိကြပါသည်။ပစ္စည်းကုန်ပေးသူဥယျာဉ်ကတော့နေရာဒေသကိုလိုက်ပြီးအနည်းနဲ့အများရှိပါသည်။ရန်ကုန်မှာ50ရာခိုင်နှုန်းကျော်ရှိပြီးတောင်ကြီးမှာ30ရာခိုင်နှုန်းလောက်သာရှိပါသည်။အခွန်မဆောင်ရင်အပြစ်ဒဏ်ခံရမယ်ဆိုတာကိုလည်းအများစုကနားလေသဘောပေါက်ကြပါသည်။ဒါပေမဲ့အခွန်ပေးရတဲ့အကြောင်းရင်းနဲ့အခွန်ငွေကိုအစိုးရကဘယ်လိုသုံးဆွဲတယ်ဆိုတာကိုမေးမြန်းခံရသူ90ရာခိုင်နှုန်းကသိကျင်ကြပါသေး။အခွန်ဆောင်ရမယ့်တာဝန်ကိုအများစုကနားလည်ကြပါသေး။ဒါကြောင့်အခွန်ဆောင်ဖို့တာဝန်ရှိကြောင်းအစိုးရဘက်ကပြောဆိုနေတာဟာအကျိုးမရှိဘူးလို့ဆိုပါသေး။အခွန်ဆောင်ခြင်းလာအောင်ရှင်းလင်းတင်ပြပြီးပြည်သူလူထုယုံကြည်လာအောင်လုပ်တာကပိုပြီးတည်ရောက်တယ်လို့ဆိုပါတယ်။ကြီးလက်လူသားစားဟာအခွန်ဆောင်ရတာကိုသဘောကျဖို့မရပါဘူး။မြို့နေလူသားစားကတော့အခွန်ဆောင်မှုကိုမဆန့်ကျင်ပေမဲ့အစိုးရကိုမယုံမကြည်ဖြစ်နေပုံရပါတယ်။ အခွန်အခောက်ဆိုင်ရာသတင်းအချက်အလက်တွေကိုပြည်သူလူထုကသိလေလေအစိုးရနဲ့ဆက်ဆံရေးကောင်းမွန်လေလေမှုပညာပေးတာပိုပြီးသင့်တော်ကြောင်း James Owen နဲ့ Heyman Thun တို့ရဲ့အခွန်ဆိုင်ရာပြည်သူသဘောထားစာရမှာဖော်ပြထားပါတယ်ခင်ဗျာ။